ဥရောပသမဂ္ဂနိုင်ငံသားရေးရာမူဝါဒနိုင်ငံသားရေးမူဝါဒရေးရာဂျီကယ်ဖက်ဒရီကာမိုဂရီနီနဲ့အခြားဥရောပနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်ခန်းတွေကိုတွားရောက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲတက်ရောက်ဖို့မြန်မာနိုင်ငံကိုမသွားခင်ဘင်္ဂလားဒေ့ရှ်နိုင်ငံကုရုပလောင်ရွန်ဂျာဒုက္ခသည်ခန်းတွေကိုဝင်ရောက်တာဖြစ်ပါတယ်ပဋိပက္ခတွေကိုဖြည့်ရှင်းတဲ့နေရာမှာဖီအားပေးမှုထက်ဆွေးနွေးအပြေရှားနိုင်မဲ့အခြေအနေတည်းရဖန်တီးပေးရေးကိုပို့ပြီးချင်းကပ်ဆောင်ရွက်နေကြောင်း EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကကုတုပလောင်ဒုက္ခသည်စခန်းမှာသတင်းတော့တွေကိုပြောဆိုခဲ့ပါတယ
် So more than putting pressure I would say that it's our approach has always been and will continue to beto offer a negotiating
PR ပေးတာနဲ့ဆိုင်ရင်စည်းစံညီနိုင်မှုတွေဆက်လက်လှုပ်ဆောင်နိုင်မဲ့အခြေအနေမျိုးကိုဖန်တီးပေးရင်နောက်ဆောင်လွှဲလို့မရတဲ့ဒီအခြေအနေကိုကင်တွယ်ဆောင်ရွက်ဖို့အားပေးမြင့်တည်းဘက်ကိုပို့ပြီးချင်းကပ်လှုပ်ဆောင်နေတယ်လို့ပြောကြပါတယ်အဖြေရှာနိုင်မှုအတွက်တော့အာဏာပိုင်တွေမှာထောင်ဝင်ရှိပါတယ်နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ဖြည့်ရှင်းချက်တချို့ကိုအစိုးပြုထားပြီးဖြစ်ပါတယ်အထူးသဖြင့်တော့ကိုဗစ်အာဏာကော်မရှင်ရဲ့အစည်းအဝေးမှာဒေါက်ဆန်းစုကြည်ဘက်ကလည်းအကောင့်ထဲပေါ်ဖို့ကတိပြုထားပြီးတော့ကျမတို့အားလုံးဘက်ကလည်းဒေါက်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်ကိုထောက်ခံပါတယ်လို့မစ်မိုဂိုရီနီကပြောဆိုခဲ့တာဖြစ်ပါတယ်။ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲရွန်ဂျာဒုက္ခသည်စခန်းကိုတွားရောက်တဲ့ခီးစဉ်မှာတော့ဂျာမနီနိုင်ငံသားရေးဝန်ကြီးစစ်မာဂါဘရီယယ်လည်းအတူတွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာနေရတာကျင်းပမဲ့ဆွေးနွေးပွဲမှာလည်းဒုက္ခသည်တွေအတွက်နိုင်ငံတကာအထောက်အပံ့တွေကိုဆွေးနွေးဖို့ရှိတယ်လို့ EU ကပြောပါတယ်ခင်ဗျာ။